အာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုဝင်ရောက်မဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလက်ဆန်အနေနဲ့ရခိုင်ပြည်ထောင်စုခုရဲမဟုတ်ပဲမြန်မာနိုင်ငံတွင်းမှာအရေးတကြီးဖြစ်ရှင်းဖို့လိုတဲ့ကိစ္စတွေကိုလည်းဦးစားပေးဆွေးနွေးဖို့မြန်မာရေးဆောင်ရွက်နေသူတွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်အရအမေရိကန်နိုင်ငံသားရဲ့ဝန်ကြီး
အာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုပါလာရောက်မှာဖြစ်ပါတယ်။နေပြည်တော်ကိုလို့မှာ15ရက်နေမှာရောက်လာမယ်ဝင်ကြီးတေလာဆင်ဟာမြန်မာအစိုးရအဖွဲ့ထိတ်တန်းခေါင်းဆောင်နေအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကလူသားဘေးဒုက္ခဆိုင်ရာအကျပ်တဲကိုကင်တွယ်ဖြေရှင်းရေးလှုပ်ဆောင်ချက်တွေမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်အမေရိကန်ရဲ့ပံ့ပိုးကူညီ
ေးထားဆောင်ရွက်တင်တယ်လို့ထောက်ပြလာသူကတော့မြန်မာနိုင်ငံရေးလေလာတုံးသက်သူဦးအောင်သူကြီးပါ
။ကျွန်တော်ဒီမှာအားကျန်လို့ခေါ်တဲ့အရေးပေါ်တဲ့ကိစ္စရှိတယ်။ important လို့ခေါ်တဲ့အရေးကြီးတဲ့ကိစ္စလေးတွေရှိရပါတော့။ကျွန်တော်တို့အခုရင်းနှီးရေးကိစ္စလည်းအရေးကြီးပါတယ်။နော်နောက်တစ်ခါကျတော့အားကျန်သဘောမျိုးလည်းဖြစ်ပါတယ်ဟုတ်။အရေးပေါ်တာလည်းဖြစ်တယ်ပေါ့နော်။ဆိုတော့ဒါကြောင့်အခုနိုင်ငံတကာဘက်ကကျတော့ဒီလိုရင်းနှီးကိစ္စကသူတို့အမြင်မှာကအားကျန်လည်းဖြစ်တယ် important လည်းဖြစ်တယ်ပေါ့။အရေးလည်းကြီးတယ်အရေးလည်းပေါ်တယ်ဆိုတော့သဘောမျိုးသုံးသပ်ကြတယ်။ကျွန်တော်ကငင်းငယ်ရေးကိစ္စကတော့ပိုအရေးကြီးတယ်လည်းဖြစ်ပါတယ်။ကျွန်တော်တို့ရှေ့လျှောက်ပြီးတော့ဟိုပြည်လဲပြည်လဲရောင်းနေတော့ကဖဲရယ်ပြည်တော်စုဘယ်လိုတည်ဆောက်မလဲ၊ဒီမိုကရေစီဘယ်လိုတည်ဆောက်မလဲစသဖြင့်ဒါလည်းအရေးကြီးတဲ့ကိစ္စလို့ဆိုတော့ဖြစ်ပါတယ်။
ဒီကိန်းကြီးနဲ့မြောက်ပိုင်းမှာအာဆာတန်းဖတ်သမားတွေရဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်မှာအဲ့ဒီဒေတာကနေအစ္စလမ်ဘာသာဝင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြတဲ့အတွက်ဒီပြဿနာဟာနိုင်ငံတကာဘက်ကအာရုံစိုက်စရာတစ်ခုဖြစ်လာခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံထဲမှာစစ်ဘေးရှောင်ဒုက္ခသည်တွေမှာစားဝတ်နေရေးခက်ခဲနေပြီးပညာသင်ကြားလို့မရတဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေရဲ့အရေးတွေကိုနိုင်ငံတကာကတော့မြန်မာအစိုးရဘက်ကပါဒီထပ်ပို့ပြီးအလေးထားသိပြီလို့လူခွေလှုပ်ရှားသူတော်ပေါ့ကြာဘက်ကထောက်ပြတော်ပါတယ
်အခုကတော့မြန်မာနိုင်ငံရဲ့အခြေအရေးဆွေးနွေးတာရင်းဆိုင်နေတာအဲဒါရင်းသားရှိလို့ရေးနေရေးဆိုဒီရင်းသားရှိဆိုရဲ့အရာဟာဒါမှမဟုတ်ရုံလက်လိုက်တော့လေတယ်ဖြစ်တယ်အဲ့အဲ့အဲ့ကြောင့်မဆင်းပြောဖြစ်တယ်ဖြစ်တယ်အဲ့ဒါကိုနားလဲအစိုးရအဓိကမထားတဲ့ကတော့နိုင်ငံတကာလည်းဒီလိုဆိုအားရမထားတာဖြစ်နေဒီကအဲဒီတောင်ကျမှာတရားမကျင်တဲ့ကလေးတွေမှာတော့ရှိတယ်။တောင်မနေတဲ့ကလေးတွေမှာတော့ရှိတယ်လို့တမ်းမရေးဖြစ်ဖြစ်နေတဲ့အဲဒီလူတွေမှာတော့ရှိတယ်။အဝင်းတွေဖြစ်ဖြစ်နေရတယ်အများကြီးရှိတယ်။ဒါပေမဲ့အဲဒီကိစ္စကိုကျွန်တော်ရဲ့ဆောင်းဆောင်ကြည့်လို့ကလေးကသိနေကြတဲ့ဆက်တော့အစိုးရအဓိကမထားတဲ့ဆက်တော့နိုင်ငံတကာလည်းဒီလိုဆိုအားရမဆက်တာဖြစ်ဖြစ
်ဖြစ်ဆက်ရှင်မျိုးစနဲ့ပွင့်လင်းလူအဖွဲ့စည်းကမမီမီကတော့နိုင်ငံတိုင်းလူခွင့်ရေးဆိုတာထက်နိုင်ငံတော်လုံခြုံရေးကိုပိုပြီးအလေးထားလှုပ်ဆောင်ကြတာကိုအမေရိကန်နိုင်ငံဆိုရအနေနဲ့လက်သိမ့်ခံပေးဖို့လိုတယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံရေးမှာတရားဥပဒေစိုးမိုးရေးကိုပိုပြီးလှုပ်ဆောင်နိုင်ဖို့လိုအပ်နေသေးတာမို့ဒီရေးကိစ္စတွေကိုလည်းဦးစားပေးလှုပ်ဆောင်တင်ကြောင်းထောက်ပြသွားပါတယ်
။ဝေါ်နိုင်ငံမှာပေါ့နော်ဒါကနိုင်ငံတိုင်းမှာရှိကြတယ်အဲ့ဒီလိုမျိုးနဲ့ပြင်လာလို့ရှိရင်နိုင်ငံရဲ့စိုးစားအားမှာကံပေးရမှာမဟုတ်နိုင်ငံရဲ့တောင်းရမှာပေါ့။ဒါတွေနားလည်ကြည့်ရှင်လေ။နောက်ပြီးတော့တောင်းနိုင်ငံမှာရှိတရားဥပဒေပိုင်ရတော့နော်။ရက်စိနဲ့ပတ်သက်ပြီးတော့တရားဥပဒေရှင်ကြီးကတော့ဒါပဲကြီးဆက်ပို့ပြီးတော့အသေးစိတ်ပေါ့နော်။အဲကွန်မြူနတီရှင်နဲ့နောက်ဆက်ပြီးတော့အကူအညီပေးရမှာလည်းပေါ့နော်။ကွန်မြူနတီရဲ့အပေါ်ရည်ရည်ရည်ရည်ဆက်ဆက်ကြမယ်ပေါ့နော်ဒီလိုစကားပြောနေတယ်လည်းမပြောင်းလိုက်ပြီးရပါတော့အဲကွန်မြူနတီရှင်က
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးပြုတ်ရှင်းလင်းဖယ်ရှားတဲ့အခြေအနေရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနကသတ်မှတ်ဖို့အမေရိကန်လွတ်တော်အမတ်တွေကတွန်းအားပေးနေစီမှာပဲနိုင်ငံသားရေးဝန်ကြီးတေလာစင်ကမြန်မာနိုင်ငံကိုလာရောက်တာဖြစ်ပါတယ်ဝန်ကြီးတေလာစင်ကသမ္မတဒေါ်နယ်ထရန့်နဲ့တူဂျပန်တောင်ကိုရီးယားတရုတ်BNN နဲ့ဖိလစ်ပိုင်ခီးစဉ်တွေမှာအတူလိုက်ပါပြီးရတဲ့နောက်မှာတော့မြန်မာနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်